တော်တိမ်မွေးဆရာဒေါင်ဆန်းစုတီရဲ့ဩစတြေးလျခီးစဉ်နဲ့ပတ်သက်ပြီးတော့ကျန်ရင်တိမဲ့ဆိုရင်အောင်မြင်တဲ့ခီးစဉ်တစ်ခုလို့သတ်မှတ်နိုင်ပါလားဆရာ
ကျွန်တော်အနေနဲ့ဆိုရှင်ကအောင်မြင်တဲ့ခီးစဉ်တစ်ခုပါလာတဲ့ဒီအစီအွေတွေမှာအကုန်လုံးအောင်မြင်တာတွေ့ရပါတယ
်ဟုတ်ကဲ့ဒေါင်ဆန်းစုတီအခုဩစတြေးလျနိုင်ငံကိုသွားရောက်တဲ့အချိန်ဟာမြန်မာနိုင်ငံရဲ့ပုံရိပ်နိုင်ငံတကာမှာအတော်လေးဝိပန်ခဏရရဲ့ညွှန်းနှွမ်းကြဆင်းနေတဲ့အချိန်မျိုးဆိုရင်မှားမယ်မဟုတ်ဘူးသူသချင်းဒီအောက်တိုင်းနိုင်ငံတွေဒေါက်ဆန်းစုကြည်ကိုပါပို့ပြီးတိုက်ခိုက်တာဝိပန်တာတွေအများကြီးမီဒီယာတွေကလည်းရှိကြရပါတယ်ဒီအချိန်မှာအစ်ကိုလျာနိုင်ငံရဲ့ခီးစဉ်ဟာဒီပုံစံတွေကိုအဖတ်ဆင်နိုင်တဲ့အချိန်နဲ့တဆုံးပြားရှိမယ်လို့ခန့်မှန်းပါလား
အဲ့ဒီနေရာမှာကျွန်တော်အနေနဲ့အဲ့လိုခန့်မှန်းခန့်မှန်းနေတဲ့အတိုင်းပဲအဲ့ဒီဥသာနိုင်ငံတော်ရဲ့လက်ရှိကြဆင်းနေတဲ့ပုံရိပ်ကိုဟိုဆယ်တဲ့ခရီးစဉ်မျိုးပုံစံမျိုးတော့မဖြစ်လာဘူးပေါ့လေ။ဒါဖြစ်လို့ဆိုတော့အဲ့ဒီနေရာမှာ mix feeling ဖြစ်သွားတယ်။နိုင်ငံတကာအတိုင်းအဝိုင်းမှာပေါ့လေ။ Australia ဒီ ASEAN ပေါ့။အဲ့ဒီနေရာမှာသူတို့ရဲ့ reaction ကကြတော့ဟိုအမြင်ကနှစ်မျိုး။အဲ့ဒီလိုပဲမြန်မာ community ရဲ့မှာလည်းအမြင်ကနှစ်မျိုး။ဒါတကူကကြတော့ဟိုပြဿနာတွေအားလုံးဟိုးရင်ကနေခေတ်ဆက်တဲ့မရှင်းခဲ့တဲ့ပြဿနာကိုနှစ်နှစ်သားဖြစ်တဲ့အစိုးရအနေနဲ့လက်လောဝင်မရှင်းနိုင်တဲ့အပိုင်းတွေရှိတယ်။ဆိုတော့ဟိုလက်ရှိအစိုးရရဲ့လှုပ်ဆောင်တဲ့လှုပ်ဆောင်ချက်ကိုရောအမေစုရဲ့ run နေရတဲ့ခရီးရောအကုန်လုံးအဲ့ဒီအပိုင်းမှာနားလေတဲ့အုပ်စုကတအုပ်စုပေါ့လေ။အဲ့ဒီနားလေတဲ့အုပ်စုကမှပြောမယ်ဆိုရရှင်တော့ဖြစ်ရင်အစိုးရနှစ်ရက်ဖြစ်နေတယ်ဆိုတော့လည်းသိတယ်။ဆိုတော့ဒီဘက်ကအုပ်ချုပ်ရေးဆိုတဲ့အစိုးရနဲ့ဟိုဘက်မှာတက်မတော်ရဲ့လှုပ်ဆောင်တဲ့အပိုင်းပေါ့။ဆိုတော့နှစ်ပိုင်းကိုမြင်ကြတယ်။ဒါပေမဲ့တို့ကအခြားတစ်ပိုင်းကကြတော့ဦးနာအစိုးရဆိုတဲ့နေရာမှာဒေါက်တာစစ်ဒီနိုင်ငံတော်ရဲ့ nation ဆိုတဲ့ leader ဖြစ်တဲ့ state councilor ဖြစ်တဲ့ဆိုတော့ဟိုတက်မတော်ဖြစ်ဖြစ်ဘယ်လိုဖြစ်ဖြစ်အချိန်မှာဖြစ်ကြတဲ့ပြဿနာတွေအခက်အခဲတွေအားလုံးဒေါက်တာစစ်ဒီမှာသာတာဝန်အရှိဆုံးဆိုတဲ့ပုံစံလိုမျိုးသာလင်းမြင်တယ်ရှင်းသိနေတယ်ဒေါက်တာစစ်ဒီကိုသာလင်းအပြည့်ဖို့ကြရပေါ့လေအဲ့လိုမျိုးနှစ်ပိုင်းဖြစ်နေအောင်မြင်ရမှားချက်တွေပေါ့နော် reaction ကနှစ်မျိုးဖြစ်နေတဲ့အခါကျတော့
ဟုတ်ကဲ့ဒါပေမဲ့ဩစတြေးလျအစိုးရကတော့တကယ်ထိတ်ထိတ်တန်တန်ဂုံပြူကျူဆိုတာပဲ guns လူပြပါရနေ
။ဟုတ်ကဲ့။အဲ့ဒါက
တော့ဩစတြေးလျအစိုးရရဲ့ဘူဝါရအနေနဲ့ကတော့အနောက်တိုင်းနိုင်ငံတွေဘက်ကမြင်နေကြတဲ့အမြင်ကိုလည်းအဖက်ဆက်တဲ့သဘောမျိုးမသိအောင်နိုင်ဘူးလား။
ဆိုတော့အဲ့ဒီနေရာမှာသူ့ကိုမရောက်ခင်နေရတယ်ပြင်းလာတယ်မှာဩဒိန်းနေမှာဩတောက်လျှောက်ကြီးဩစတြေးလျအစိုးရအပရက်ရှာကြီးပေးနေတာသိရတယ်ဟောမိုက်ကယ်ဆမ်ဘယ်လို့ဆွေရအောင်သူဆိုလည်းသူတို့ဘက်ကဘာမှ response မလုပ်ပဲနဲ့တကယ်တမ်း ASEAN leaders တွေရောက်လာတဲ့ခါကျတော့ဒီအောင်ပါချပြသွားတယ်ဆိုတော့ ASEAN nations ရဲ့ဒီ issues ကအားလုံး ASEAN ဓာတ်ရင်းတက်ဆိုင်နေပေါ့ဒီ ASEAN ရဲ့ policy ကိုသူတို့အနေနဲ့ဘယ်တော့မှ cross လုပ်မှာမဟုတ်ဘူးဆိုပြီးတော့မိုက်ကယ်ဆမ်ဘယ်ကအဲ့လိုနေနေတော့သူကပြချလိုက်တယ်ဆိုတော့သူတို့ရဲ့ stand က ASEAN ကရှိသောကောင်အာဆီယံနေရှင်းနယ်ရှိသောကောင်တို့ရဲ့ဝင်ပြောမှာမစုတ်ပတ်ဘူးမဝေးပါဘူးသို့တော်လည်းပဲ concern ဖြစ်တာတွေကိုတော့သူအနေနဲ့
နော်ဩစတြေးလျအစိုးရအနေနဲ့ဒါဒေါင်ဆန်းစုကြည်ကိုသူကနားလဲပေါ့လေအာဆီယံရဲ့ပြဿနာပြည်ပြင်းမှာလည်းပဲအစိုးရနှစ်ပိုင်းချင်းနေတယ်ပညာဆိုတာကိုတချိန်တည်းမှာပဲဩစတြေးလျမြန်မာနိုင်ငံစစ်တပ်တမတော်ကိုလည်းပဲသူကဆက်လက်ပြီးတော့အသိမှတ်ပြုပြီးတော့အကူအညီတွေပြည့်တဲ့သဘောကြီးဆက်လက်ရှိနေပါတယ်အဲ့ဒါကြတော့ဟော
ကျိုးလီနဲ့ ASEAN ရဲ့ policy မှာတော့ဝင်မစွတ်ဖောက်ဆိုတော့မြန်မာရဲ့ policy မှာလည်းတော့ဝင်မစွတ်ဖောက်ဘူးဟိုလက်ရှိအစိုးရသွားနေတဲ့လမ်းကြောင်းတွေအစိုးရအခက်အခဲတွေရှိကောင်းရှိမယ်ဆိုတော့တို့အနေနဲ့ကဘယ်လိုနည်းနဲ့ support လုပ်လို့ရမလဲဆိုရယ် stand မှာသူကသွားတယ်တော့ဟိုလက်ရှိအစိုးရကဆို financial ရောကျန်တဲ့နည်းရောဆိုလို့တော့ဟိုတစ်ခါမှလည်းပဲမြန်မာတပ်မတော်ကိုလည်းပဲဟို military နဲ့ပတ်သက်တဲ့ဒီ funding နဲ့ research နဲ့ training တွေပေးတာရောသူတို့ကသွားတယ်ဆိုတော့အတိုးရအနေနဲ့ကတော့အစိုးရက nation building အတွက်တိုင်းပြည်ရဲ့ democracy နည်းကြရဒီ total ကြောင်းလဲလို့ရဲ့ဆောင်ရွက်တဲ့နေရာမှာအစိုးရကိုသူတို့အနေနဲ့ support လုပ်တဲ့နေရာတွေပဲသွားတော့တွေ့ရ
โอเค
โซคริติไซซ์ลูกัสแตนนั่นมาตัวไ
อ้ออสเตรเลียနိုင်ငံမီဒီယာတွေရဲ့ရေးသားချက်ကိုဘယ်လိုပြောလဲဒီကိစ္စနဲ့ပတ်သက်ပြီးတော့
ဆိုမီဒီယာရေးသားချက်ကခုနကျွန်တော်ပြောရဲဟိုလက်ရှိအစိုးရပုံမှာတာဝန်အရှိဆုံးဆိုတဲ့စတန်ဒတ်ကနေသွားတာကိုတွေ့ရတယ်ဆိုတော့အဲ့ဒီ user လည်းပဲနိုင်ငံတကာဟိုရောနောက်ထပ်လက်ရှိအစိုးရရော big pressure တိုက်ရောက်နေတော့ပေါ့ threat stand ကတော့ usually on human rights ပေါ်မှာအခြေခံတဲ့ standard ကနေသွားပြီးတော့လက်ရှိဖြစ်နေတဲ့ပြဿနာတို့အားလုံးဒီတော့ဆန်းစုကြည်နဲ့ဒီလက်ရှိအစိုးရမှာတာဝန်အရှိဆုံးဖြစ်တဲ့အတွက်သူတို့အနေနဲ့ဒါကိုရှင်းသင့်တယ်ဆိုတဲ့ပုံစံမျိုး stand ကနေသွားတော့တွေ့ရတ
ယ်။ Australia အစိုးရကို၌ကတော့ migrant တွေပေါ်မှာသူတို့ထားတဲ့သဘောထားနောက်ထပ်အရင်အစိုးရဟို Julia Gillard လက်ထက်တုန်းကဆိုလို့ရှိရင်ဒီ Muslim တွေကိုပြောရလာတဲ့ပတ်သက်လိုက်သူတို့နိုင်ငံရဲ့သဘောထားကဒီကိစ္စမှာဘယ်လောက်ထိသဘောထားချေတင်တယ်လဲနိုင်ငံတကာလူခွေနောက်တိုင်းနိုင်ငံတွေကပြောနေကြတဲ့အစဉ်တိုင်းမျိုးရှိပါရဲ့လား Australia အစိုးရရဲ့သဘောထား itself
So အစိုးရရဲ့သဘောထားကတော့ခုနကဒီ initial liberal government ပေါ့လေ The liberal government standard immigration ဆိုပုံမှာတော့ဟို very top လက်ရှိမှာဟိုလက်ရင်တော့ Julia Gillard ကကျတော့ Labour government ကကျတော့ဒီ migrants တွေကိုတိုးလျအနေနဲ့ကကျတော့အခွင့်အရေးပေးတဲ့အပိုင်းမှာဟော Tory status ကိုကြောင်းပြီးတဲ့အပိုင်းမှာ very soft ဖြစ်တယ်ပေါ့လေ The liberal stand ကတော့ very tough ဆိုဒီနေရာမှာတော့မြန်မာရေလို့မဟုတ်ဘူးဆိုတော့ဘယ်နိုင်ငံရဲ့ရှိဖြစ်တို့ရအောင်မှာ stopping boat ကသူရဲ့ပြည်သူဟော the best policy ပေါ့အဲ့ဒီပုံမှာသူတို့အကင်ပြပြီးလက်ရှိဒီအစိုးရဖြစ်လာတာပေါ့လေဒီ
ဟုတ်ကဲ့အဲ့ဒါကြောင့်ကျွန်တော်အဆန်းချင်နေတာကတော့သူတို့ကဘယ်လောက်စာလို့လဲဆိုတော့ပေါ့လေတချို့ကတော့မဆိုပြောကြဖြစ်နေတာပေါ့မဟုတ်ဘူ
းဟုတ်ကဲ့ဟုတ်ကဲ့သူတို့ကဒါပေမဲ့သူသူတို့ရဲ့အခြေအနေမှာကြတော့ဘယ်လိုရှိလဲဆိုတော့ဟိုတို့ရဲ့အနေနဲ့ဒီ migrants ကို stop လုပ်ကိုလုပ်ရမယ်ဆိုတဲ့စံကဟို nations ကတကယ်ဒီ urgent policy ဖြစ်သွားတယ်ပေါ့ဘာလို့လဲဆိုတော့အကယ်၍များဒီဘုတ်တွေကို stop မလုပ်ဘူး migrants intake ကိုဒီလိုနည်းနဲ့ပုံနဲ့လာတဲ့နည်းနဲ့ stop မလုပ်ဘူးဆိုလို့ရှိရင်လည်းဟိုအင်ဒိုနီးရှားတို့ဘာလို့ပဲတခြားနိုင်ငံရွာနေချုပ်တဲ့နိုင်ငံတွေဘက်ကနေဝင်လာမှတွေကလည်းနည်းပရိစေတာတွေပေါ့လေချိန်မနိုင်တဲ့ဝင်ရဖြစ်လာခဲ့ရင်တိုင်းပြည်အတွက်ကဟိုဘယ်လိုမှအဝါလုံးနိုင်မှာမဟုတ်သူတို့ကအဲ့လိုမျိုးဟို IMB ပေါ့ illegal marine camp entry နဲ့မဟုတ်ပဲနဲ့ဟိုတည်ရဝင်နည်းနဲ့ဝင်မှာတည်ရဝင်နည်းနဲ့ skill migrant ဝင်လာမျိုးနဲ့ဝင်မှာတို့အနေနဲ့အပြူအဝါကျူးဆိုပါလေလို့အဲ့စတဲ့သွားရပေါ့
နောက်တစ်ခုအာရှနိုင်ငံတွေအထက်မှာလည်းပဲခုနကဒေါက်တာအင်ဂျင်နီယာအင်ဒိုနီးရှားဆိုလို့အင်ဒိုနီးရှားဟာကမ္ဘာပေါ်မှာလူကြီးအများဆုံးမွတ်စလင်နိုင်ငံဖြစ်ပါတယ်ဒါပေမဲ့မလေးရှားနဲ့ဆိုင်ရင်အင်ဒိယနိုင်ငံပဲယဉ်ကျေးမှုအပြင်နဲ့သိပ်မကွာပြီမလေးရှားရဲ့ stand ကမြန်မာနိုင်ငံရဲ့ကိစ္စမှာပိုးပြီးတော့တင်ပါတယ်အင်ဒိုနီးရှားပုံမှန်လည်းဘူးကျူးစားတယ်လူတွေကအချင်းလက်ခံကြပါတယ်ဘယ်လိုနှိုင်းရှင်လို့ပါသူကလား
ဆိုရှင်းရမယ်မလေးရှားမှာလေ10နှစ်ကျော်ကျွန်တော်နေခဲ့ပါတယ်ဆိုမလေးရှား political system ကိုလည်းကျွန်တော်ကံကောင်းသဘောပေါက်တယ်ဆိုတော့အဲ့ဒီနေရာမှာဒါသူတို့ရဲ့ policy သူတို့ political သူက struggle နဲ့ပဲဆိုင်ပါတယ်ဆိုတော့ usually ရတော့ဗောလေသူတို့အနေနဲ့ဒီဒီသူတို့ရဲ့ဒီ political struggle မှာ top out ရှာတဲ့ခါကျလို့ရှိရင်တော့တကယ်ဟို the best issue ဆိုတာ pick လုပ်ရတယ်ဗောလေအဲ့ဒီပုံမှာ motivate ပြီးတော့မှသူအသက်ရှူချောင်ရေးသူတွေပြန်ပြီးမဲရရေးဆိုအဲ့ဒီအပိုင်းတွေကိုတော့သွားရပေါ့ဆိုဒီနေရာမှာတော့ကျွန်တော်အနေနဲ့မြင်တာကတော့ဟိုလက်ရှိအစိုးရအနေနဲ့ပေါ့လေအရင်ကအားလုံးလည်းသိပါတယ်ဒါကသူ့မှာရှိရသည်ဒီဟိုပစာဒီအာဒီလိုက်စားတဲ့ issue တွေအများကြီးရှိတဲ့အခါနေချင်ရရေးသူ့ရဲ့နိုင်ငံရေး pressure ကိုညော့ပါဖို့အတွက်ပြည်သူတွေရဲ့ဟိုတဲကြီးကြိုက်ပေါ့ topic ကိုတော့ pick လုပ်တယ်လို့ပဲကျွန်တော်မြင်ပါတယ်ခင
်ဗျဒီပြင်အတွင်းမှာ Australia ရှိနေတဲ့သူကဒေါင်ဆန်းစုကြည်ကို International Criminal Court တင်ပြီးတော့အရေးယူဖို့ဆိုတော့ကြိုးစားခဲ့ရပါတယ်တကယ်တော့ဥပဒေအချင်းစွင်အစကလေးအတူတလူလူမှမရနိုင်ဘူးဆိုတာကတော့တို့ကရှင်းနေစစ်စစ်ဆိုရင်သူတို့ကအမှန်ပါလို့သိကြတယ်။ဘာကြောင့်လ
ဲ Very obvious.
Very obvious. ဘာကြောင့်လုပ်တယ်ထင်လဲ။တချို့ကတော့သူကကြော်ကြမှုကြောင့်လုပ်တယ်။တချို့ကလည်းပဲဒီနောက်ခံဖွဲ့စည်းတချို့ရဲ့ငွေကြေးကြောင့်လုပ်တယ်ပဲပြောကြတယ်။ဒေါက်တာသုမွင်းအမြင်နဲ့ကြောင့်ကြားချင်ပါသေးတယ်မှာ။
ဟုတ်ကျွန်တော်အမြင်နဲ့ကျွန်တော်ချက်ဟုတ်ချွတ်နေတယ်ကျွန်တော်လည်းလမ်းမိတော့ပုံကိုယ်နဲ့ဆွေးနွေးကြည့်ပါတယ်ဒီဥစ္စာပြမစကလုံးနဲ့ပြောမယ်ဆိုတော့ပေါ့ပင်ပေါ့အမှန်တကယ်ဆိုရင်ဟိုရှေ့နေတယ်ဆိုလို့ရှိရင်သူတို့လှုပ်ထုံးလုပ်နေတယ်သူတို့ prosecution လုပ်မယ်ဆိုလို့ရှိရင်လည်းသူကဟို attorney general ရှိတင်တယ်ဆိုလို့ရှိရင်တော့ခင်ဗျာ approve လုပ်တယ်မလုပ်ဒီစိတ်ရအကုန်လုံးသူတို့သိနေတာပဲလေနောက်တစ်ခါကဟိုတရားစွဲမယ်မစွဲဘူးဒါကြီးအားလုံးသူတို့လုပ်ချင်တာပါဆိုအရင်ဆုံးနေရာမလုပ်ပဲနဲ့အခုကျမှဟိုနိုင်ငံတော်ရဲ့စိတ်ကောင်းစလာရေကိုရောက်မယ်ဆိုတဲ့အချိန်မှာသူတို့လည်းဒီတားကြီးအတွင်းကျနေအဂရုမလို့ဆိုတာကမန်းကနေကောက်တက်တင်လိုက်တဲ့ခါကျတော့သဘောပေါက်ပါတယ်ဒါကဟို popularity အတွက်ပေါ့အမှန်အဲ့ဒါလည်းဖြစ်နေတယ်နောက်တစ်ခုကကျတော့သူအနေနဲ့နိုင်ငံတကာကို attention ပေါ့ဒီ issue ကြီးဖြစ်နေတယ်ဒါကြီးကောင်းဆောင်မှာတာဝန်ရှိတယ်ဆိုတဲ့ပုံစံလိုမျိုးဟိုမိမောင်းထုတ်ပြလိုတဲ့အနေနဲ့တရားစွဲတယ်ဆိုပြီးတော့တင်လိုက်တယ်လို့ပဲမြင်ပါတယ်အမှန်တကယ်တော့ပေါ်ပင်ပဲပေါ့
ဟုတ်ကဲ့နောက်ဆုံးမေးခွန်းတစ်ခုမေးပြတယ် Australia ကပြည်သူတွေရဲ့သဘောထားကို၌ကတော့ဘယ်လိုရှိတယ်လဲဆိုတာနည်းနည်းသိကြည့်တယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ကြောတုံးကတွေ့ရပြည်ကနေတကောအင်ဂျင်ကျောင်းသားတွေအများကြီးအဲ့မှာ discriminate လုပ်ခံရတာတွေပါတယ်။တက္ကသိုလ်ကျောင်းသားကျောင်းသားဆိုတာပညာတတ်တွေတကယ်တော့ဒီဘက်မှာဆိုကျောင်းသားကသိကျွတ်တတ်တဲ့အမြင်တွေရှိရတယ်ဒီကိစ္စကိုလုံးဝလက်မခံနိုင်ရဘူး။ Australia မှာအဲ့လိုဖြစ်တဲ့ကြတော့အတော်လေးထူးထူးဆန်းဖြစ်နေဘယ်လိုမြင်မိပါလဲဒီကိစ္စ။
အဲ့ဒီဥစ္စာကြတော့ဒီ Australia ဘက်မှာဒီအခြားထူးထူးချင်းဒီ Asia ကလာတဲ့ဒီ migrant တွေပေါ့ဒီမှာကျောင်းသားတက်တဲ့သူကလို့ဟို So အဲ့ဒီပုံမှာအမြင်ရမတူကြဘူး။ Melbourne မှာဒီ white supremacy ပေါ့အဲ့ဒီဥစ္စာနည်းနည်းလေးအဲ့ဒီဟောပေါ့လေဒီနည်းနည်းလေးထကြွားတယ်။အဲ့ဒီပုံစုက white pride group လို့ခေါ်တယ်သူတို့က။ So through အနေနဲ့ကလူဖြူကြီးစိုးရေးပေါ့မူဝါဒကိုကင်နေ။ကင်တဲ့အခါကျတော့လူဖြူမဟုတ်တဲ့သူတွေအထူးသဖြင့် Asia ဘက်ကလူတွေကိုနှီးမျိုးစုံတုံးပြီးတော့ပေါ့ဟို attack လုပ်ဖို့တက်ဘူး။ attack လည်းလုပ်တာတွေလုပ်ခဲ့ပါတယ်ဟောကောပေါ့နော်။ဟိုကြိုကြားကြိုကြားပေါ့။ဆိုတော့အဲ့လိုတွေရရှိခဲ့တယ်။ဒါပေမဲ့ဒီနိုင်ငံအစိုးရတစ်ခုပါကောင်းလဲဆိုတော့ဒီနေရာမှာဟိုလူမျိုးရဲ့ဘာသာရဲ့တရားရောင်ဆိုတာမျိုးမူနဲ့မသွားဘဲနဲ့ဟိုဘာအဖြစ်မှုကျူးလွန်တယ်ဆိုတာပေါ်မှာသွားပြီးတော့အရင်ထိရောက်တဲ့ကင်တွေကဆိုတော့ဥမာပြီးပြီးသွားတဲ့ကကြာပြဿနာကြီးဖြစ်တယ်ဖြစ်ပြီးသွားလို့ဆိုရင်တိတ်မကြောက်ဘူးနောက်ပိုင်းမှာ white flag ကဆန္ဒပြမယ်လို့ဘယ်လိုပဲချက်နဲ့ထပ်ပေါ်လာရဲ့ဆိုရင်ဒီလူတွေရဲ့ SMS တွေဒီလူတွေ phone conversation တွေနေပြီးတော့မှလေချက်ချင်းလိုက်ပြီးတော့မှဒီ leader တွေထားကြွားမဲ့သူတွေကိုအရေးကိုချက်ချင်းယူပြီးတယ်တရားဥပဒေစိုးမိုးရေးပိုင်းကတော့စိတ်ဆောင်တယ်